ကရတစီမံကိန်းကိုထိခိုက်မဲ့အရေးကိုကာကွယ်တားဆီးအနေနဲ့အိန္ဒိယနဲ့မြန်မာတပ်ဖွဲ့တွေညှိနှိုင်းလှုပ်ဆောင်တဲ့စစ်စင်ရေးတစ်ခုကို February 18ရက်နေ့ကနေပြီးတော့မတ်လ2ရက်နေ့အထိပြုလုပ်ခဲ့တယ်လို့အိန္ဒိယကလာသတင်းနဲ့မှာမနေ့ကဖော်ပြထားပါတယ်အဓိကကတော့ရခိုင်တပ်မတော် AA နဲ့ KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့တွေကိုနှိမ်နှင်းမှုဖြစ်ပါတယ်ဒီစစ်စင်ရေးတွင်သဘုံစခန်း10ခုလောက်ကိုလည်းဖျက်ဆီးခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံအတွင်းမှာရှိတဲ့သဘုံစခန်းတွေကိုဖျက်ဆီးခဲ့တာဖြစ်ပြီးတော့စစ်စင်ရေးမှာအသုံးပြုဖို့ဆက်လက်နေတဲ့ကိရိယာတွေကိုအိန္ဒိယဘက်ကမြန်မာကိုပေးတယ်လို့ဆိုပါတယ်။အေအဖွဲ့ဝင်တွေကအိန္ဒိယမြန်မာနယ်စပ်မီဇိုရန်ပြည်နယ်ရဲ့နယ်စပ်မြင်းနားကိုကတ်လာခဲ့ပြီးအိန္ဒိယတပ်ဖွဲ့တွေကတော့စစ်စင်ရေးကာလအတွင်းနယ်စပ်ကိုဖျက်ခဲ့ကြဘူးလို့ဆိုပါတယ်။